သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မင်္ဂလာပါတင့်ရဲ့ထူးချွန်ထက်မြက်တဲ့ကလေးအတွက်လိလာတင်ယူဖို့ပုံဝန်ကျင်ကောင်းကောင်းကိုရှာနေရဆိုရင်ဝင်ခွင့်အကန့်အသတ်ရှိတဲ့အထက်တန်းကျောင်းတွေကိုစဉ်းစားတင်ပါတယ်ထူးချွန်ထက်မြက်တဲ့ကျောင်းသူကျောင်းသားတွေရဲ့ပညာရေးကိုအတိအချာတိုးတက်စေပြီးဒီလိုကျောင်းတွေကိုဝင်ခွင့်ရဖို့ကလည်းပြိုင်ဆိုင်မှုကြီးမားပါတယ်ဝင်ခွင့်ကန့်တတ်ထားတဲ့အစိုးရကျောင်းတွေဟာထူးချွန်တဲ့ကျောင်းသူကျောင်းသားတွေအတွက်အကောင်းဆုံးပညာရေးကိုပေးဆွနိုင်ပြီးဈေးလဲတက်တာနိုင်ပါတယ်။ဩစတြေးလျနိုင်ငံရဲ့ပြည်နယ်၄ခုမှာဒါဒီလိုဈေးတက်တာနဲ့အဆင့်မြင့်ပညာရေးကိုပေးဆွနိုင်တဲ့ကျောင်းတွေရှိတာဖြစ်ပါတယ်။နေရာအကန့်အသတ်ရှိတဲ့အတွက်ဒီလိုအစိုးရကျောင်းကောင်းတွေဝင်ခွင့်ရဖို့အတွက်လည်းခက်ခဲနိုင်ပါတယ်။ညူဆောက်ဝဲပြည်နယ်မှာဝင်ခွင့်ကန့်သတ်ချက်မြင့်မာတဲ့ကျောင်းပေါင်း20ကျောင်းနဲ့ဝင်ခွင့်ရဖို့အနည်းငယ်လွယ်ကူတဲ့ကျောင်းပေါင်း26ကျောင်းရှိပါတယ်။အနည်းငယ်လွယ်ကူတဲ့ကျောင်းတွေမှာဆိုရင်ခုနှစ်တန်း Year 7မှာနေရာပေါင်း4000နေရာနီးပါးရနိုင်ပါတယ်။အကန့်အသတ်နဲ့ဝင်ခွင့်ရတဲ့ကျောင်းတွေကိုတက်ရောက်ပညာသင်ယူလို့သူအများကြီးရှိတယ်လို့ New South Wales ပညာရေးဌာနရဲ့ပညာရေးအမှုဆောင်ချုပ် Ben Knott ကပြောပါတယ်။
In total, there's a little bit over 4,000 places in each Year 7 cohort spread across the 47 schools, and the Department of Education receives over 15,000.
ကျောင်း48ကျောင်းကိုအားလုံးပေါင်းလိုက်မယ်ဆိုရင်ကျောင်းအလိုက်ခုနှစ်တန်းပညာသင်တဲ့အတွက်နေရာပေါင်း4,000အကျော်လေးရှိပေမယ်။ပညာရေးဌာနကလျှောက်လွှာပေါင်း 15,000 ကျော်ရပါတယ်။ဒါကြောင့်ဝင်ခွင့်ဆံမြွေးတွေကခက်ခဲပါတယ်။အရန်ထူးချွန်တဲ့ကျောင်းသူကျောင်းသားတွေကဒါလက်ခံနိုင်အောင်တမင်ပြုလုပ်ထားတာဖြစ်ပါတယ်။ဒါကြောင့်ဝင်ခွင့်ရဖို့ကခက်ခဲတာပါ။2021အတွင်းဝင်ခွင့်ရွေးချယ်တဲ့အထက်တန်းကျောင်းတွေအတွက်စဉ်စားတွေးခေါ်နိုင်စွမ်းသင်ချာအတွက်အချက်နဲ့ပြဿနာဖြေရှင်းနိုင်မှုစွမ်းရည်တွေကိုအခြေခံထားတဲ့ဝင်ခွင့်ဆံမြေပွဲအတစ်တစ်ခုကို New South Wales ပညာရေးဌာနကပြုလုပ်ခဲ့တယ်လို့ Ben Knott ကဆက်ပြောပါတယ်။
We have a new test developer, which is Cambridge Assessment, that's part of the University of Cambridge. So this test is made up of 4 components at the moment, a thinking skills test, a reading test, mathematics, and also a writing test. The number of questions...
University of Cambridge ka asay pain tukhu phit de, Cambridge Assessment apwe ga di pon san atit tukhu ko ye swe ma ba. Akhu a chain ma ro me ko nwe ko sin sa nai mu, sa phat nai mu,တင်ချာအတွက်အချက်နဲ့ရေးသားမှုစွမ်းရည်စားတဲ့ပုံစံ၄ခုနဲ့ရေးဆွဲထားပါတယ်။မိကုန်းအရေးအတွက်နဲ့ဖြည့်ဆွရန်တတ်မှတ်ချိန်တွေကိုတော့တစ်နှစ်နဲ့တစ်နှစ်အပြောင်းလဲရှိပါတယ်။ဩစတြေးလျနိုင်ငံအနောက်ပိုင်းမှာဆိုရင်ကန့်တက်ဝင်ခွင့်ကျောင်းတစ်ကျောင်းဖြစ်တဲ့ Perth Modern School ကခုနှစ်တန်းကျောင်းသားပေါင်း225ဦးကိုပညာရေးဝင်ခွင့်စာမေးပွဲကနေတဆင့်ရွေးချယ်ခဲ့ပါတယ်။ Queensland ပြည်နယ်မှာတော့ဝင်ခွင့်ရတဲ့ကျောင်းသူကျောင်းသားတွေကိုအင်္ဂလိပ်သင်ချာတိပ်ပံပညာစတဲ့ဘာသာရပ်တွေတီးခြားတက်ရောက်ရတဲ့ဝင်ခွင့်အနည်းငယ်ချောင်းနေတဲ့ကျောင်းတစ်ကျောင်းရှိပြီးတော့ဘာသာရပ်တွေအားလုံးကိုသင်ချားပေးတဲ့ဝင်ခွင့်အကန့်အသတ်မြင့်မာတဲ့ကျောင်းပေါင်း3ကျောင်းရှိပါတယ်။ Victoria ပြည်နယ်မှာဆိုရင်အလယ်တန်းမှာထူးချွန်ခဲ့မှုနဲ့စာမေးပွဲအမှတ်စာရင်းတွေပေါ်မူတည်ပြီး9ရက်ကနေ12တန်းအထိနေရာပေါင်း1000ဝန်းကျင်လက်ခံလေးရှိတဲ့ကျောင်းပေါင်း4ကျောင်းရှိပါတယ်။ဒီအတွက်ဟာဒီလိုကျောင်းပေါင်း၄ကျောင်းစလုံးမှာ၈တန်းကျောင်းသားစုစုပေါင်းရဲ့900ခန့်တော့အောက်မှာရှိပါတယ်။ Victoria အထက်တန်းစာမေးပွဲကဖြည့်ဆို့နိုင်မှုစွမ်းရည်၊ကိန်းကနန်းစွမ်းရည်၊ဆွဲဆောင်ရေးသားနိုင်မှုစွမ်းရည်အဖက်နားလည်မှုနဲ့သင်ချာစွမ်းရည်စားတဲ့မေးခွန်းပုံစံ5မျိုးနဲ့ဖွဲ့စည်းထားပါတယ်။ Eddie Joshi ဟာစာမေးပွဲမှာစိတ်လှုပ်ရှားနေခဲ့ပြီးမှကောင်းကောင်းဖြည့်ဆို့နိုင်ခဲ့ပြီး Werribee Susan Corey အထက်တန်းကျောင်းကိုတက်ရောက်ဖို့ရွေးချယ်ခံခဲ့ရပါတယ်။
I remember I was very nervous. I could feel my arms shaking, my heart was thumping, and I remember like my weaker out of the subjects was writing, and it was a pretty hard topic. I'm pretty sure the topic was there was a mysterious object in a shop, and we had to write about what that object was, and we were given 4 images.
တော်ဆိတ်လှုပ်ရှားခဲ့တယ်။လက်မောင်းတွေတုံနေတယ်။နှလုံးကလည်းပုံမှန်ထက်အရန်ခုန်နေခဲ့ရလောက်အောင်ပဲ။ စာရေးသားမှုအပိုင်းမှာအားနည်းမှန်တော့တည်ခဲ့ပါတယ်ဒါပေမဲ့စာမျိုးဝဲမှာမေးတဲ့မိကွန်းကလည်းခက်ခဲတဲ့တကူပါမှတ်မိပါသေးတယ်ဆိုင်တစ်ခုမှာအမျိုးအမည်မသိတဲ့အရာတစ်ခုရှိရဲ့လို့မိကွန်းကပြောပြီးအဲ့ဒီအရာအကြောင်းကိုရေးသားဖြေဆိုခဲ့ရပါတယ်ဖြေဆိုနိုင်ဖို့ပုံ၄ပုံပေးထားတယ်အဲ့ဒီပုံ၄ပုံကိုကြည့်ပြီးစဉ်းစားဖြေဆိုခဲ့ရတာကြောင့်တော်တော်လေးခက်ခဲခဲ့ပါတယ်ဒေါက်တာမဂျီဒာအဝါဒါကဩစတြေးလျကို2005ခုနှစ်မှာပြောင်းရွှေ့လာတဲ့အချိန်မှာဒီလိုဝင်ခွင့်ပြန်ဆိုင်မှုရှိတဲ့အကြောင်းတွေအကြောင်းမသိခဲ့တာကြောင့်သူမရဲ့တမိအကြီးကရွေးချယ်မှုမရှိတဲ့အကြောင်းမှပဲပညာသင်ယူခဲ့တယ်လို့ဆိုပါရယ်နှစ်အနည်းငယ်အကြာမှာသူမရဲ့တမိငယ်ကညူဆော့ဝေကကန့်သက်ရွေးချယ်တဲ့အကြောင်းမှဝင်ခွင့်ရခဲ့တယ်လို့သူမကပြောပါရယ်ကျောင်းပုံဝင်ခြင်းမတူတာကြောင့်သူမရဲ့တမိနှစ်ယောက်မှာလေလာတင်ယူမှုကိုချင်းကပ်ပုံတွေကလည်းကြီးကြီးမားမားကွဲပြားနေတာကိုသတိထားမိတယ်လို့ဒေါက်တာမဂျီတာကပြောပါတယ
် The one who went to a non-selective school now since then she stopped performing she stopped studying she said well I'm doing well all my friends are getting 40 50 60 in their exams and I'm getting 90 so I'm doing okay I don't need to study well that's her reasoning while the one who went to a selective
ရွေးချယ်မှုမရှိတဲ့အကြောင်းကိုတက်ခဲ့တဲ့တယောက်ဆိုရင်စာမေးပွဲမှာအမတ်40 50 60ရာရတဲ့သူတငယ်ချင်းတွေကြားမှာသူမကအမတ် 90 ရနေရကြောင်းစာဆက်လုပ်ဖို့မလိုဘူးကောင်းကောင်းစာလိုက်နိုင်နေတယ်လို့ပြောပြီးစာကြည့်ရာကိုရက်တန့်ခဲ့ပါတယ်ဒါကသူမရဲ့စင်ကြီးတစ်မျိုးပေါ့အကန့်အသတ်နဲ့လက်ခံတဲ့အကြောင်းကိုတက်ခဲ့တဲ့တမီးအကြီးကတော့စာကိုတေချာလိုက်နိုင်နေတဲ့သူတွေကြားမှာရောက်နေတဲ့အတွက်သူများထပ်ပို့ပြီးကြိုးစားရမယ်ဆိုတာကိုတီးခဲ့ပါတယ်ဆူဇန်ကိုရီအထက်တန်းကျောင်းကစေရန်ကျောင်းသားဖြစ်တဲ့Eddie Joshi ကလည်းတာကိုသဘောတူခဲ့ပါတယ
်. I like the fact that I'm in a group of like smarter students generally competing against them makes me want to do better and I feel like that's a really good push to have in a sector school as compared to like a public school.
ထမြက်တဲ့ကျောင်းသူကျောင်းသားတွေကြားမှာရှိနေတာကိုသဘောကျတယ်။သူတို့နဲ့ရှင်ပြန်ရတာကပိုကျိုးစားဖို့စိတ်ဖြစ်စေတယ်။လူတိုင်းတက်လို့ရတဲ့ကျောင်းမျိုးနဲ့ရှင်မယ်ဆိုရင်ဒီလိုကျောင်းမျိုးမှာပဲတက်ဖို့ကျွန်တော်ကိုတွန်းအားဖြစ်စေရဲ့။ဒီလိုကြောင်းမျိုးတက်တဲ့သူတွေဟာထူးချွန်ကြပြီးစာကိုအတေချာလောက်ကြတာကြောင့်သူတို့အကောင်းဆုံးလိုချင်ကြတယ်။သူတို့ကကြောင်းကိုအပျော်တဘောနဲ့သာတွားကြတာမဟုတ်ဘူး။အပျော်တော့လိုချင်ကြတာပေါ့။ဒါပေမဲ့ပညာရေးကသူတို့အတွက်ဦးစားပေးတစ်ခုပါ။ Christine Ho က University of Technology Sydney ကနိုင်ငံရေးနဲ့လူမှုသိပ္ပံပညာဘာသာရပ်မှာပါမောက္ခတက်ရောက်ဖြစ်ပါတယ်။ဒီကြောင်းတွေအကြောင်းကိုလေ့လာထားတဲ့သူမရဲ့သူတေသနာကိုအခြေခံပြီး Aspiration and Anxiety Asian Migrants and Australian Schooling ဆိုတဲ့စာအုပ်ကိုရေးသားခဲ့ပါတယ်။ဒီလိုကြောင်းတွေကကလေးအများစုဟာအခြားတိုက်တုံးကပြောင်းရွှေ့လာတဲ့နောက်ခံတစ်ခုခုရှိကြပြီးသူတို့ရဲ့မိဘတွေကပညာရေးကိုအထူးအလေးထားကြတယ်လို့သူမကပြောပါတယ်။ဒါပေမဲ့ဘလူကလေးတယောက်ပဲဖြစ်ဖြစ်အမြင့်ဆုံးကြိုးစားဖို့တွန်းပို့တာကြောင့်ရေရှည်မှာသူတို့ရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုထိခိုက်နိုင်တယ်လို့သူမကဆက်ပြောပါတယ
် There is evidence of you know the mental health strain on students who are being pushed to you know achieve at very very high levels for a long time at the same time a lot of the migrant children that I've talked to
အများရန်အရင်ကြီးထူးချွန်နေအောင်တွန်းအားပေးခံရတဲ့ကျောင်းသူကျောင်းသားတွေမှာစိတ်ပိုင်းဆိုင်ရာဆိုးကျိုးဖြစ်စေတဲ့သက်တည်တွေရှိပါတယ်ကျမစကားပြောခဲ့တဲ့ဒီလိုကလေးတွေကသူတို့မိဘပါကြောင့်အရင်ကြီးစိုးရိမ်နေကြလဲဆိုတာကိုသိကြပါဗျ။သူတို့ဟာရွှေ့ပြောင်းအခြေချသူတွေဖြစ်တာကြောင့်သူများတွေနဲ့ထပ်တူတဲ့အခွင့်အရေးရဖို့တောင်းသူတို့အရင်ကြီးစူးစမ်းကြရလိမ့်မယ်လို့ယုံကြည်ကြတဲ့အတွက်ပါ။2017ခုနှစ်မှာဒေါက်တာမဂျီတာကဝင်ခွင့်ပြင်ရတဲ့ကျောင်းဆောင်မီပွဲအတွက်တေးချပြင်ဆင်ပေးတဲ့ဆရာဆရာမတွေနဲ့ဖွဲ့စည်းထားတဲ့သူတေသနာကျောင်းတစ်ခုကိုတည်ထောင်ခဲ့ပါဗျ။အချိန်တနစ်ပေးပြီးသူတို့ရဲ့တင်နန်းကိုတက်ရောက်ခဲ့တဲ့ကျောင်းသူကျောင်းသားတွေက New South Wales ပြည်နယ်ကရွေးချယ်လက်ခံတဲ့ကျောင်းတွေကိုဝင်ခွင့်ရဖို့အတွက်80ရာခိုင်နှုန်းတည်ကြတယ်လို့သူမကပြောပါဗျ။ဒါပေမဲ့သူမကျောင်းကိုလာတက်ကြတဲ့ကျောင်းသူကျောင်းသားတဝက်ဟာပုံမှန်ကျောင်းသူကျောင်းသားတွေထားဖြစ်ကြတယ်လို့ဆိုပါတယ
်။ Now these 50% when we actually benchmark them against other students whom we know they made it to selective we see high potential but what they lacked the structure they lacked the framework and the tools and of course
ဒီ90ရာခိုင်နှုန်းတွေကအခြားကျောင်းသားတွေနဲ့ရှင်မယ်ဆိုရင်ကိုယ့်ကိုယ်ကိုယုံကြည်မှုတင်ထောက်ကူတွေနဲ့တင်ရုပ်ကိုနားလည်နိုင်မှုစတာတွေမှာအားနည်းကြပါတယ်။နေရအနေငယ်မှာအားနေတာနဲ့တေချာမလုပ်နိုင်တော့ဘူး။ဒါကြောင့်သူတို့ကပုံမှန်အတိုင်းပဲစွမ်းဆောင်ကြပါရယ်။ဒါပေမဲ့သူတို့ရဲ့အလားအလာကတော့အရန်ကိုကောင်းပါရယ်။ ဦးစားပေးကျောင်းသုံးခုကိုအစင်လိုက်ရွေးချယ်ပြီးလျှောက်တာကသူတို့ဝင်ခွင့်ရဖို့အတွက်အလားအလာများတယ်လို့ဒေါက်တာမကြည်ဒါကထောက်ပြပါတယ
် From the data of their performance and other students' performance and progressing from one test to the next test, we can predict what they will have in their actual test. We then work with parents to say, we think they would get this mark. Let's see what order of schools you put in your...
အစမ်းစာမျိုးဝယ်ရင်လည်းစွမ်းဆောင်ရေးအပေါ်မှာကြည့်ရမယ်ဆိုရင်အမှန်တကယ်စာမျိုးဝယ်မှာသူတို့ဘယ်လောက်ထိစွမ်းဆောင်ကြားလိမ့်မလဲဆိုတာကိုကျမတို့မန်းနိုင်ပါတယ်သူတို့ရနိုင်မဲ့အမှတ်ကိုသူတို့မိဘတွေကိုကျမတို့ပြောပြတယ်ပြီးတော့ဘယ်ချောင်းကိုအစင်လိုက်ရှောက်ရမလဲဆိုတာပြောကြတာပေါ့ဒီလိုလောက်တာကသူတို့ဝင်ခွင့်ရဖို့အလားအလာများလာပါတယ်ဒါကြောင့်အမှန်တကယ်အခြေအနေကိုအမြဲတမ်းသိထားတာကအဓိကကြပါတယ်မြို့ဆောင်ဝေးပညာရေးဌာနကဗန်နော့ပြောတာကတော့သူတို့နေတဲ့ပုံဝန်ချင်းအတွင်းကကျောင်းတွေကိုဒါစဉ်းစားပြီးရှောက်ခဲ့မယ်ဆိုရင်ကလေးတွေနေ့တိုင်းအဝေးကြီးသွားစရာမလိုတော့ဘူးလို့အကြံပြုပါတယ်မြူဆောင်ဝင်ပညာရေးဌာနကဝင်ခွင့်စာမေးပွဲရဲ့အတွက်ကျူရှင်တက်တာကိုအားမပေးဘူးဆိုတာကိုလည်းသူကထောက်ပြပါဗျာ
In general the department doesn't recommend or endorse that students do preparation courses or tutoring courses on the department's selective high schools website the sample papers or sample test exams are up and available and they also include
ပုံမှန်ဆိုရင်ကျွန်တော်တို့ဌာနကကျူရှင်ဒါမှမဟုတ်အခြားအလားတူသင်တန်းမျိုးတက်တာကိုအားပေးထောက်ခံမှုမျိုးမလုပ်ဘူးပညာရေးဌာနရဲ့ website မှာမေးခွန်းပုံစံအစမ်းစာမေးပွဲမျိုးတွေနဲ့အဖြေတွေကိုရှာနိုင်ပါတယ်ပြီးတော့အဖြေမှန်တွေအတွက်လည်းရှင်းပြချက်တွေပါပါတယ်ဈေးကြည့်ပြီးအချိန်အကြာကြီးပေးရတဲ့သင်တန်းမျိုးကိုတက်ဖို့မလိုသင့်ဘူးလူမှုစီးပွားရေးနှိမ့်ချတဲ့နောက်ခံရှိတဲ့ကျောင်းသူကျောင်းသားတွေဟာဝင်ခွင့်ရွေးချယ်တဲ့ကျောင်းတွေမတက်နိုင်ဘူးလို့ဒေါက်တာဟိုကပြောပါတယ်
Generally, it seems like, you know, we are on a path that is leading to greater and greater inequality in our education system.
ကျွန်တော်တို့ပညာရေးစနစ်မှာတန်းတူညီမျှမှုအများကြီးကွာဟလာနေတဲ့လမ်းကြောင်းမှာကျွန်တော်တို့ရှိနေပုံရတယ်။တင့်ကလေးတွေကိုကျူရှင်မပို့နိုင်ဘူးဆိုရင်ဝင်ခွင့်ရွေးချယ်လေးရှိတဲ့အကြောင်းမျိုးတက်ခွင့်ရဖို့မလွယ်ပါဘူး။ Victoria ပြည်နယ်ကဝင်ခွင့်ရွေးချယ်တဲ့ကျောင်းစာမေးပွဲမတိုင်ခင်6လအလိုအက်ဒီဂျိုရှီဟာစနစ်တင်းငွေတွေမှာကျူရှင်8နာရီလောက်တရားပြင်ဆင်ခဲ့ပါတယ
် If I didn't attend the tutoring classes I would have been like quite surprised as to what was on the test because what they teach in like actual school and what's on the test is completely different it's
အကယ်လို့ကျူရှင်နာမတက်ခဲ့ဘူးဆိုရင်စာမေးပွဲမေးခွန်းတွေကိုအတော်အံ့ဩမိမှာပဲဘာလို့လဲဆိုတော့ကျောင်းမှာသင်ကြားပေးတာနဲ့စာမေးပွဲမှာမေးတာတွေဟာအတော်လေးခြားနားပါတယ်စာမေးပွဲအတွက်ကျူရှင်ကကောင်းကောင်းပြင်ဆင်ပေးနိုင်ခဲ့ပါတယ်ဝင်ခွင့်ရွေးချယ်လက်ခံတဲ့အထက်တန်းကျောင်းတွေအကြောင်းကို New South Wales, Victoria, Queensland နဲ့ Australia အနောက်ပိုင်းဒေသအတီးတီးအတွက်ပြုလုပ်ထားတဲ့ပညာရေးဌာန website မှာထပ်ပြီးလေ့လာနိုင်ပါတယ်။ယခုဆောင်မကို Josepha Kosinovic ကပေးပို့ခဲ့တာဖြစ်ပြီးကျွန်တော်ပြည်စုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နားဆင်ပေးခဲ့ကြတဲ့တောသားရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
။ sbs.com.au/bemis ကိုဟုံးနေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင
်။ SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မြဝေမချစ်ပြီးပါ